မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်မြေအနီးမြန်မာဘက်ကလုံခြုံရေးတုံ့ပြန်ချက်ထားတဲ့ပေါ်တရားဝင်ဆန်းကွက်မယ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီပြည်နယ်ကတချို့ပြန်ပြတ်ခတ်တဲ့ကြောင်းတိုင်းနယ်ချီရဲ့ဒုက္ခတွေကိုထပ်ပြေးခဲ့ကြရတဲ့နိုင်ငံမင်းဆက်နီးမြန်မာဘက်ချမ်းမှာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်များလောက်ဒီကနေ့ရရှိလာတာတွေ့ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံလုံခြုံရေးတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။ဒီစက်ချစီယိုနီရောက်လာကြတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကမော်တာမြောက်တွေပါဝင်လက်နက်ကြီးတွေကိုရွှေ့ပြောင်းနေရာချနေပုံရတယ်လို့လည်းအမျိုးပေါ်လို့တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ရရှိသူနဲ့နေကြားဆောင်လူကိုကိုကာဖော်ပြထားပါတယ်။နိုင်ငံနေကြားဒေသကတိုက်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေမှာခုလုံနေကြတဲ့ဒုက္ခတွေကိုထွက်ခွာသွားကြဖို့မြန်မာတပ်ဖွဲ့တွေကအသံချက်ချက်တွေနဲ့ပြောဆိုခဲ့တဲ့အကြောင်းလဲလူဝင်ကြားခေါင်းဆောင်တယောက်ကပြောဆိုခဲ့တာပါ။နေစနီစီရင်လှုပ်ရှားမှုရာနိုင်ငံတကာလုံထုံးလုံကြီးတွေကိုပေါ့ပြရာရောက်ကြောင်းလဲဘင်္ဂလားဒေ့ရှ်နေကြားဆောင်တက်ကပုံမှုချုပ်မူဂျီဘာရာဟ်မန်ကပြောပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တရားဝင်ကန့်ကွက်စွာပြောပြထားပြီးတွေ့ဆုံဆွေးနွေးဖို့အကြောင်းကြားထားတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကနှုတ်နဲ့ကန့်ကွက်ခဲ့ရမှာတော့မြန်မာလူမျိုးရေးတပ်ဖွဲ့ကဒီနေ့မှပဲလက်နက်ကြီးကိုပြန်လည်ဖိရှားသွားခဲ့ကြောင်းလဲပြောဆိုခဲ့တာပါ။ဒီမှာစစ်တပ်ပြောခွင့်ရသူကတော့လက်ဆက်ဒေသကစီးရီးလူရှာမှုတွေနဲ့ပတ်သက်လို့အတိအကျပြောဆိုဖို့ငြင်းဆန်ခဲ့တယ်လို့ပြည်ရဲဝန်ကြီးဌာနနဲ့မြန်မာအစိုးရတာဝန်ရှိသူတွေကလည်းတစုံတရာဖြစ်ကြားတာမျိုးမရှိခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြထားတာပါ။ဒီကနေ့နေ့အော်ရိုလာနောက်မှမှာအခက်ကြီးတဲ့မြောက်ပိုင်းကလုံခြုံရေးဖိစခန်းတွေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့လိုက်လံရှင်းလင်းရာကလူခွင့်ရေးချုပ်ဖောက်မှုတွေစစဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေကဆွဆဲထားတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်6300ရောင်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။